အမေရိကန်ပြည်ထောင်စုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားမှ6ချိန်မြောက်လုံခြုံရေးဆွေးနွေးပွဲကိုအောက်တိုဘာ3ရက်နေ့ကဝါရှင်တန်မြို့တော်ကနိုင်ငံခြားရေးဝန်ကြီးဌာနမှကျင်းပခဲ့ပါတယ်။နိုင်ငံရေးနဲ့စစ်ရေးဆိုင်ရာယာယီဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်မီလန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအမေရိကန်ဆိုင်ရာညွှန်ကြားရေးမှူးချုပ်အဘီဒာအစ္စလမ်တို့ဦးဆောင်ဆွေးနွေးခဲ့ကြတဲ့ဆွေးနွေးပွဲအတွင်းမှာလူသားချင်းစာနာမှုဆိုင်ရာနဲ့သဘာဝဘေးဒဏ်ကူညီကယ်ဆယ်ရေးငြိမ်းချမ်းမှုကာကွယ်ထိန်းသိမ်းရေးကာကွယ်ရေးဆိုင်ရာကုံသွယ်ရေးစစ်ဖက်ပူးပေါင်းဆောင်ရွက်ရေးအကြမ်းဖက်မှုတံပြန်ရေးတခါရေချောင်းလုံခြုံရေးတို့အပြင်ဒေတာရင်းကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်2012ခုနှစ်မှာအစပြုခဲ့တဲ့အမေရိကန်ဘင်္ဂလားဒေ့ရှ်လုံခြုံရေးဆွေးနွေးပွဲဟာနှစ်နိုင်ငံကြားတိုးတက်လာတဲ့လုံခြုံရေးပိုင်းဆက်ဆံရေးနဲ့ဒေတာရင်းငြိမ်းချမ်းသာယာရေးအတွက်ကိုဘုံကတိကဝတ်တွေကိုထင်ဟပ်တဲ့ဆွေးနွေးပွဲလို့နိုင်ငံခြားရေးဌာနကဖော်ပြပြောဆိုပါတယ်မြန်မာနိုင်ငံကရောက်လာတဲ့ရိုဟင်ဂျာ၄သိန်းကျော်အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ32တန်းပေးမယ်လို့အမေရိကန်နိုင်ငံဂျာယီဌာနကကြေညာထားတဲ့အထက်မှ28တန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးမှာဖြစ်ပြီးတော့အကြံအာကိုမြန်မာနိုင်ငံကိုပေးမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာပြဿနာကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံတကာဖွံ့ဖြိုးရေးအမေရိကန် Agency USAID ကလည်းကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကိုဒေါ်လာ6တန်းပေးမယ်လို့စက်တင်ဘာ28ရက်နေ့ကကြေညာထားပါတယ်။အခု2018ခုနှစ်အတွင်းမှာအမေရိကန်အစိုးရက USAID ကတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဒေါ်လာ212တန်းကျော်ထောက်ပံ့ပေးပြီးဖြစ်တယ်လို့အမေရိကန်အစိုးရကပြောပါရရှင်။